ားတစ္ဆာဝိညာဉ်ဒုက္ခတွေဌာနေပြန်ရေးလုပ်ငန်းစဉ်မအောင်မြင်ခဲ့ပေမဲ့လည်းဒုက္ခတွေဌာနေပြန်ရေးအတွက်မြန်မာဘက်ကလမ်းဖွင့်ထားတယ်ဆိုတာနဲ့ဆန္ဒအလျောက်ဌာနေပြန်ရေးကိုအလေးထားတယ်ဆိုတဲ့အရေးကြီးတဲ့သတင်းစကားကိုပါနိုင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးက UNHCR အမှုဆောင်ကော်မတီအစည်းအဝေးအဖွဲ့မှမှတ်ချက်ပေးပြောဆိုသွားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာတနင်္လာနေ့ကစတင်လိုက်တဲ့ UNHCR အမှုဆောင်ကော်မတီစည်းဝေးအတွင်းနိုင်ငံ내တွေအရေးဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့မတ်သိန်ကြီးထိုက်ကအစူးစီးတင်ပြမှာပါရှင်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အကျဉ်း80မြောက်အမှုဆောင်ကော်မတီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမှာတနင်္လာနေ့ကစတင်လာမှာနိုင်ငံ내တွေအရေးကိုဆွေးနွေးခဲ့ကြပါတယ်။ UNHCR အမှုဆောင်ကော်မတီအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးတက်ရောက်နေပါတယ်။တနင်္လာနေ့အစည်းအဝေးအဖွဲ့မှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒုက္ခသည်အရေးအဖွဲ့မိန့်ခွန်းမှာရိုဟင်ဂျာတွေထိုင်းပြန်ရေးအတွက်မြန်မာအစိုးရဘက်ကအသိအမှတ်ပြုထားတဲ့အချက်ကိုအခုလိုထည့်သွင်းပြောဆိုသွားပါတယ်။
In Myanmar too, the government has recognized the right of refugees in Bangladesh to return.
မြန်မာနိုင်ငံအစိုးရကဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေရဲ့ဌာနေပြန်ခွင့်ကိုအသိမပြုထားပြီးဆုံးဖြတ်ချက်တွေကိုအသိပေးနိုင်ရင်းနဲ့ယုံကြည်ချက်တည်ဆောက်နိုင်ရေးအတွက်ဒုက္ခသည်တွေနဲ့အရေးကြီးတဲ့ဆွေးနွေးမှုတွေစတင်လုပ်ဆောင်နေပါတယ်။ UNHCR နဲ့ UNDP တို့ကလည်းဌာနေပြန်ရေးမှာအထောက်အကူပေးတဲ့အနေနဲ့ဝခိုင်ပြည်နယ်မြောက်ပိုင်းမှာလူမှုပေါင်းစည်းရေးဆိုင်ရာစီမံကိန်းတွေဆောင်ရွက်နေပါတယ်။ဒါတွေကအရေးကြီးတဲ့လုပ်ငန်းရှင်တွေဖြစ်ပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေဖြစ်တဲ့လွတ်လပ်စွာသွားလာတွင်နိုင်ငံတွင်းကဒုက္ခသည်တွေရွေးဖြည့်ရှင်းဖို့နဲ့နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းရှိဖို့စတဲ့အရေးကြီးတဲ့ကိစ္စရပ်တွေမှာတော့ပိုပြီးတင်တာနဲ့တာရှိတဲ့အကြောင်းလဲတွေဖြစ်ထွန်းလာဖို့လိုအပ်နေပါတယ်
။စကိုင်းကြီးနယ်တွင်း2018ခုနှစ်ဩဂုတ်လနှောင်းပိုင်းကအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတိမ်းနေချီပြီးထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒီဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့နှစ်ကြိမ်တိုင်တိုင်ကြိုးစားခဲ့ပေမဲ့မအောင်မြင်သေးပါဘူး။မြန်မာဆွေရဘက်ကဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူး။ဒါ့အပြင်နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးလဲခိုင်မာတဲ့အာမခံချက်မပေးပါဘူး။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့ဒုက္ခသည်တွေထာနေပြန်ရေးမအောင်မြင်သေးတဲ့အပေါ်မှာအခုလိုပြောပါတယ
် The second bilateral initiative to commence repatriation in August
ထာနေပြန်ရေးစတင်ဖို့ဩဂလအတွင်းနိုင်ငံပူးပေါင်းပြီးဒုတိယအကြိမ်ကြောင့်ဆောင်ရွက်မှုမှာလည်းဒုက္ခသည်တူတူအောင်မှမပြောင်းခဲ့ကြပါဘူးဒါကြောင့်ဒီလုပ်ငန်းစဉ်ဟာဆိုရင်ထာနေပြန်ရေးအတွက်ဖွင့်ထားပြီးစတာလျောက်ဖြစ်စီဖို့အလေးထားရဆိုတဲ့အရေးကြီးတဲ့သတင်းစကားကိုတော့ပြန်နိုင်ကြပါရဲ့ဒီကြဆိုရင်ဒုက္ခသည်တွေရဲ့တောင်းဆိုချက်တွေနဲ့ရွေးချယ်မှုကသာအခရာဖြစ်တဲ့ပုံပြီးထျောက်နိုင်တဲ့ခြေကဆောက်မှုတွေလမ်းပွင့်တော်နေတယ်လို့ကျွန်တော်ပြောလိုက်ပါတယ်ရွေးချယ်ရနေတဲ့ကတော့အကြံဉာဏ်ပေးဖို့နဲ့ထောက်ပံ့ဖို့အစဉ်သင့်ရှိနေပါတယ
် UNHCR ရဲ့အချင်း80မြောက်အမှုဆောင်ကော်မတီအစည်းအဝေးအဖွင့်မှာပဲကမ္ဘာတလွန်နိုင်ငံမဲ့ဖြစ်နေခြားရသူတွေအရေးကိုလည်းအထူးဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲအပြီးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ UNHCR ရဲ့ချစ်ချည်ရေးတန်တမန်ဩစတြေးလျရုပ်ရှင်တရုတ်ဆောင် Kate Blanchett ကကမ္ဘာတလွန်နိုင်ငံမဲ့ပြဿနာကိုရိုဟင်ဂျာအရေးလိုကြီးထွားမလာစေဖို့လိုတယ်လို့တိုက်တွန်းသွားပါတယ
်။ And as we've seen in Bangladesh when I was there the scale of the problem
ဒီနတ်ဒစ်ကိုကြည့်မယ်ဆိုရင်ကျမအဲ့ဒီကိုရောက်ခဲ့ချိန်မှာနိုင်ငံမဲ့ရိုဟင်ဂျာတွေကြောင့်ဖြစ်ရတဲ့ပြဿနာကအဆမတန်ကြီးမားပါတယ်။ဒီပြဿနာကြီးကနေကျမတို့တည်ယူကြရမယ်လို့ထင်ပါတယ်။ဒေတာရင်းပြဿနာလေးကဆယ်စုနှစ်တွေနဲ့ချီရှားလာတဲ့အခါမှာနိုင်ငံနယ်နိမိတ်ကိုကျော်လွန်လာပြီးတဲ့နောက်နိုင်ငံတကာပြဿနာကြီးဖြစ်လာခဲ့တာပါ။ဆိုတော့တခြားနိုင်ငံနဲ့ပြဿနာတွေကိုလည်းအခုဘင်္ဂလားဒေ့ရှ်ကြုံတွေ့နေရတဲ့ရိုဟင်ဂျာပြဿနာမျိုးအထိကြီးထွားမလာစေဖို့လိုအပ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကကမ္ဘာတလွန်နိုင်ငံမဲ့ပြဿနာတွေ2024ခုနှစ်မှာအဆုံးသတ်နိုင်ရည်ရွယ်တဲ့ #Ibelong ဆိုတဲ့လှုပ်ရှားမှုကို2014ခုနှစ်မှာစတင်ခဲ့ပြီးအခု2019ခုနှစ်မှာလှုပ်ရှားမှုကာလရဲ့ထပ်ဝက်ပြည်ကျင်းနေဖြစ်ပါတယ်။လှုပ်ရှားမှုကာလ9နှစ်တာအတွင်းနိုင်ငံမဲ့လူဦးရေ2,300ဟာ နိုင်ငံသားဖြစ်ခွင့်ရခဲ့ပြီလည်းဖြစ်ပါတယ်။ဒီနေ့ဇူလိုင်လမှာပဲတာဂျစ်စတန်နိုင်ငံကဖော်ထုတ်သိရှိထားသမျှနိုင်ငံ့ဖြစ်မှုအလုံးကိုအပြည့်အဝဖြည့်ရှင်းပြီးပြီလို့ကမ္ဘာပထမဆုံးနိုင်ငံအဖြစ်ကြေညာနိုင်ခဲ့ပါလိမ့်ရှင်။